မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူနောက်ထပ် 1,194 ဦးထပ်တိုးပြီးသေဆုံးသူက28ဦးထပ်တိုးတယ်လို့ကျန်းမာရေးနားကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 14,300 ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကရောဂါပိုးနောက်ထပ်ကူးစက်သူတွေတွေ့ရတာကြောင့်ဒီကနေ့ည8နာရီအထိဆိုရင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူပေါင်း 39,696 ဦးရှိသွားပြီဖြစ်ပါတယ်။ဒီဆုံးသူကတော့982ဦးရှိသွားပါပြီ။နောက်ထပ်ဆေးရုံဆင်းခွင့်ရရှိသူအရေအတွက်918ဦးထပ်တိုးတာကြောင့်ဆေးရုံကဆင်းခွင့်ရရှိသူအရေအတွက်စုစုပေါင်း 18,865 ဦးရှိပြီဖြစ်ပါတယ်။တနင်္ဂနွေလုံးအနေနဲ့ဆိုရင်ရန်ကုန်တိုင်းဒေသကြီးမှာကိုဗစ်ရောဂါကူးစက်သူအရေအတွက်အများဆုံးဖြစ်တယ်လို့ဖြားနာကုဆေးခန်းတွေမှာလာပြကြသူအရေအတွက်လည်းပိုတိုးလာနေတာကြောင့်အခက်အခဲတွေ့နေကြပါတယ်။ဒါအပြင်အသွားအလာကန့်သတ်ချက်တွေလည်းရှိနေသေးပါကိုဗစ်ရောဂါကူးစက်ပြန့်ပွားတဲ့အရေအတွက်ရောကြမသွားသေးချိန်မှာပဲ2020ပြည့်အတူတူရွေးကောက်ပွဲကျင်းပပုံကလည်းသတင်းနှစ်ပတ်ကျော်ပဲလိုပါတော့တယ်